ဟုတ်ကဲ့ဒီစစ်စင်ရေလိုရတဲ့အကြောင်းရင်းကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘကအခုလိုပြောပါတယ်
အဲ့ဒီထူးစစ်စင်တာကတော့ကျွန်တော်တို့လိုက်စားကိုချင်းချောက်တဲ့စခန်းဒီနောက်အမချနာပမောလမ်းတကျော်လုံးမှာရှိတဲ့တစခန်းဒီကြောင့်ကျွန်တော်တို့ပြည်သူလူထုတွေလည်းနစ်ပေါင်းတစ်စေကျော်ပေါ့နော်စစ်ပေးဒုက္ခတွေဒီဖြစ်ကုန်တာဒါကြောင့်ကျွန်တော်တို့ရဲ့တဲ့မွေးဝန်ကြောင်းလို့ပို့ချမ်းဒီရာရီလို့ပို့လေအဲ့ဒီကားလမ်းဘက်မှာပဲရှိတယ်အဲကျွန်တော်တို့တွားရေးလာရေးကာစားအားလုံးသူတို့ချုပ်ထားတဲ့ဒါကြောင့်ဒီလိုတို့လည်းဒီအခက်ခဲကြီးများကြုံနေတဲ့ချိန်ကာလဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့လည်းအဲ့ဒီအဲနေဝင်လုံခြုံရေးတွေပေါ့နော်အဲရယူပေါ့တဲ့ကျွန်တော်ချုပ်စားတာဖြစ်ပါတယ
်ဒီပေါ်ရှမ်းနယ်ကချင်းပြည်နယ်မှာစစ်ရေးစောင့်ကြည့်နေတဲ့စိုင်းထွန်းအောင်လွင်ကလည်းအခုလိုရှင်းပြပါတယ
်ဒီတရုတ်နယ်စပ်တစ်လျှောက်နဲ့ဒီကချင်းပြည်နယ်ကနေဖြတ်ပြီးကုန်တွယ်ရေးလမ်းကြောင်းတွေတို့တရုတ် investment တွေရှိတဲ့နေရာတွေမှာသူ့အနေနဲ့ပို့ပြီးမှဆုံးမမှုရဖို့ကြိုးစားလာတယ်ပေါ့နော်အဲ့ဒီဟာတစ်ဖက်မှာလည်းသူ့ရဲ့နယ်မြေလုံခြုံရေးနဲ့လည်းတက်ဆိုင်တယ်ဥမာအဖြစ်လိုက်စာတို့မိုက်ဂျာယန်တို့ကလည်းဒီတရုတ်နယ်စပ်ထဲမှာရှိတော့အဲ့ဒါနဲ့ need စခန်းတွေကိုလည်းအဓိကအပြင်ပို့ပြီးမှလုံခြုံရေးရကောင်းမွန်ပေါ့နော
်ဒါအပြင်ဒီထိုးစစ်စတာရဲ့တစ်ခုလုံးအခြေအနေကိုလည်း KNDF KND မြို့သားများကာကွယ်ရေးတပ်ဖွဲ့ဥက္ကဋ္ဌခွန်ပြည်သူကအခုလိုပြောပြပါတယ
်ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ပွဲကအခုမှပေါ့နော်ဖြစ်ပေါ်တဲ့ရုပ်တရက်ထပ်ဖြစ်တဲ့စစ်ပွဲတော့မဟုတ်ဘူးတနိုင်ငံလုံးရဲ့စစ်စင်ရေးအခြေအနေတွေနောက်ဒီပြင်ဆင်မှုအခြေအနေတွေပုံမှာပေါင်းစပ်ပြီးမှပေါ့နော်ဒါတိုက်ပွဲတွေဖြစ်ပေါ်ရတယ်တိုင်းသားကောင်းဆောင်တွေကစစ်ကောင်စီပေါ့နော်ကိုရင်ဆိုင်တိုက်ပွဲတိုက်ရတဲ့အကြောင်းရင်းကနံပါတ်1ကတော့အာနာရှင်စနစ်ကိုပြချင်မုန်းနိုင်ဖို့အတွက်ပေါ့နော်လူတိုင်းနေရာတိုင်းမှာပေါ့နော်ဒါစနစ်တကျပြင်ဆင်ပြီးမှတက်ပွဲကိုဆင်တဲ့အနေအထားမျိုးဖြစ်တဲ့ဒုတိယတစ်ချက်ကတော့ဒီတိုင်းသားတွေအားလုံးလူလာတဲ့ဒီ Federal Democracy ပေါ်ပေါက်ဖို့အတွက်ပေါ့နော်ဒါတည်ဆောက်ရမှာဖြစ်တဲ့ကိုယ့်ရဲ့ပြည်နယ်ကိုယ့်ရဲ့ဒေသအလိုက်ပေါ့နော်တက်ပွဲတွေကိုဆင်နိုင်ဖို့ကိုလုပ်ဖို့လိုတယ်အဲ့ဒီအတွက်ကြောင့်မလို့ပေါ့နော်ကချင်ပြည်နယ်မတော်လကောင်ရခိုင်ပြည်နယ်မတော်လကောင်နော်ဒီကိုကန်းလေးနော်တခြားသောတအံလေးဖြစ်ပေါ့နော်ဒါတက်ပွဲတွေဆင်လာခဲ့တဲ့ကီမယောပေါ့နော်ခရီးနီမယောဒီနေ့တက်ပွဲကိုတိုက်လာတာဖြစ်တယ်အခုမုံမှာပြန်ပြီးမှပေါ့နော်တိုက်ပွဲပေါ်လာတာကလည်းပေါ့နော်မုံပြင်းနေရဲ့ဒေသတာအုပ်ချုပ်ရေးတွေကိုရအောင်ယူနေဖို့တွေ့တိုက်တဲ့တက်ပွဲဖြစ်တယ်ပေါ့နော
်အခုလိုအချိန်ကြီးမှာထိုးစစ်ဆင်ရတာရဲ့ထူးခြားမှုကိုလည်းစိုင်းထွန်းအောင်လွင်ကအခုလိုရှင်းပြပါတယ
်ချိန်သားကိုက်လောက်တာပေါ့နော်ဒီ1027တို့ဘာလို့မှစစ်ရေးရအပြစ်ရဆဲတာတွေဘာတွေငြိမ်သွားတော့နည်းနည်း target တွေကဒီစခိုင်းတိုင်းထပ်ပိုင်းတို့ကချင်နယ်စပ်တို့ဖြစ်လာမလားဆိုတော့ဒီဟာတွေကိုမဖြစ်အောင်ပေါ်ပြီးမှထိတ်ချုပ်လို့တဲ့တဘောပေါ့ဗျာဥမာအဖြစ်ကတော့ဒီဗမော်ဆိုရင်တလောကလေးကဒီမန်စီပတ်ဝန်းကျင်ကအဓိကကျတဲ့မန္တလေးဗမော်လမ်းမော်ကနေရာတွေကိုသူထိမ့်လိုက်တယ်အဲမိုးမိတ်မန်စီလမ်းမော်ကနေရာတွေထိမ့်လာတာရှိတယ်ပြီးကြတော့ဒီငကိုလမ်းဟောင်းမှာကျတော့ဒီမြတောင်တို့ဘာတို့ဒီတပိတ်ချင်းအပေါ်ပိုင်းထိခြားရှေ့ဘက်ချမ်းမှာသူသွားလို့မရတော့တဲ့နေရာတွေရှိတယ်ဗောနော်အဲ့ဒီနေရာတွေမှာပါသူကအဓိကကျတဲ့လမ်းမတွေကသူပူစိုးမိုးရိပ်ရအောင်လှုပ်တာတွေ့ရတယ်ဒီနေ့ဆိုဥမာဒေါဖုံးရကျသွားတဲ့အတွက်ဗမော်ကတကယ်လို့မန်စီကြောင်းလာရင်ဗမော်ကကွက်ကွက်လေးပဲကြံတယ်မြို့မြို့ဖြစ်သွားမှာပေါ့နော
်ဒါပေမဲ့တော့ဖုံးရံကြတာကိုအတိမပြုတ်နိုင်သေးဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
တော့ဖုံးမြာနဲ့ပတ်သက်လို့တော့နော်အဲပြောတော့ပြောကြပါတယ်ဒါပေမဲ့အခုအတိပြုတ်ပြောဖို့တော့ဇောပါတယ်နော်ခါရတောင်နဲ့ဘုံရဲတောင်ကတော့ခုကျွန်တော်တို့လည်းတိုက်နေတုံးဖြစ်ဖြစ်ပါတယ
်ဒီနေရာမှာတစ်တုံညာနှစ်ခုစစ်စင်စတော့ကမဟာပြွာနဲ့နှိုင်းရှင်ပြီးစိုင်းထွန်းအောင်လကအခုလိုသုံးသက်ပြပါတယ
်ဟိုတစ်တုံညာနှစ်ခုတော့တော့ဒီနောင်ချုံနာအထိပြတ်တာဘူးနော်ဂုတ်ထိတ်တို့ဒီဂုတ်တွင်းတို့နာအထိပြတ်တာဘူးနော်အဲ့တော့ဒီဘက်ကကြပြန်တော့ဥမာအောက်ဘက်မှာသူအေးပါတဲ့ပြူဟာတွေပါတယ်ရှိတဲ့အစောပိုင်းကတော့မိုးမိတ်တို့ပါတို့မှာသူ contest area ဖြစ်တဲ့ဘောမျိုးနောက်ဒီထီချိုင်တို့ပါတော့ကောနော်စကိုင်းတိုင်းတဲ့မှာအဲ့ဒီမိုးမိတ်ထီချိုင်နောက်တစ်ခုကဟိုတပိတ်ချက်မြောက်ပိုင်းတို့ပါတော့ကတော့ဒီစကိုင်းမန္တလေးရှမ်းကချင်ပေါ့လေအဲ့ဒေတာလေးခုရဲ့စုံချက်လို့တော့ဖြစ်တာပေါ့နော်အေယာဝတီနဲ့ဒီရွှေလီမြစ်ရိုးမှာသူကအဲ့နေရာတွေကိုပါသူထိန်းနိုင်အောင်စတော့လုပ်တယ်နောက်တစ်ခုကတော့ဒီမန်စီနဲ့နှံ့ခမ်းကြပေါ့နော်တရုတ်နယ်စပ်တွေကိုသွားတဲ့လမ်းတွေပါတယ်တော်တော်များများထိန်းနိုင်အောင်လုပ်တဲ့ဘောတွေ့ရတယ်အဲ့တော့ဗမော်နဲ့လွယ်ကျေချားတဲ့လေဒီမိုးမောက်တို့ဘာလို့ဖြတ်ပြီးသွားရကြတယ်လဲတော်တော်လေးပြန်ထိတ်ချုပ်လာနိုင်တဲ့တဘောတွေ့ရတယ်ပေါ့နော်မန်စီနဲ့နှံ့ခံကြရဲဆိုတော်တော်များများတိမ်ပြီးသွားပြီအဲ့တော့မန်စီကိုတိမ်လိုက်ရင်တမတော်ကကိုဆယ်နှစ်ကြော်ကြာလောက်ပိတ်ထားခဲ့တဲ့လမ်းပြန်ပွင့်တော့တဲ့တဘောဖြစ်သွားမှာပေါ့ KIA ထိတ်ချုပ်မှုအောင်ပါ
ကြအပြင် KIA အနေနဲ့ကချင်ကလီဆူးနဲ့ရှမ်းပြည်ပြည်သူစစ်တွေကိုမထီအောင်ထိန်းထားနိုင်တယ်လို့စိုင်းထွန်းအောင်လွင်ကဆက်ထောက်ပြပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျ